မြန်မာတပ်မတော်နဲ့ TNLA တပ်ဖွဲ့တို့တိုက်ပွဲဖြစ်ပွားနေတဲ့ရှမ်းပြည်နယ်မြောက်ပိုင်းနတ်ဆန်မြို့နယ်ကမန်လန်းရွာသား300ကျော်ကို TNLA အဖွဲ့နဲ့ဆက်ဆက်မှုရှိမရှိစစ်ဆေးဖို့ဖုန်ကြီးချောင်းမှာ9ရက်ကြာတပ်မတော်ကထိန်းသိမ်းစစ်ပြီးပြန်လွှတ်ပေးလိုက်ပေမဲ့ရွာသားအတော်များများကစိုးရိမ်စိတ်ကြောင့်နတ်ဆန်မြို့နယ်လာရှိုးမြို့တွေမှာတင်းရှောင်နေကြပါတယ်။တပ်မတော်ကဆက်လက်ဖမ်းဆီးထားစေရွာသားတချို့ကြံနေသေးတဲ့အကြောင်းလဲဒေသခံတွေကပြောပါတယ်။ထိုင်းချေဆိုင် VOE သတင်းတောက်99အင်ကစုံစမ်းပြီးသတင်းပေးပို့ထားပါတယ်ရှင်။
တမရောကနေ9ရက်ခန့်ထိန်းသိမ်းထားတဲ့နန့်ဆန်မြို့နယ်မန်လင်းကျွရသားတွေဟာမလီညံ့နေဘန်းကဆက်လို့နေရကနေစစ်ဘေးလွတ်ရာကိုတိမ်းရှောင်ဆက်ပြေးနေကြတယ်လို့မန်လန်းကျွရသားသူဖြစ်တဲ့သာအိုက်လှကပြောပါတယ
်။မန်လန်းရွာဆိုပေါ့နော်အခုရွာမှာပြည်မလည်းမနေရတော့ဘူး။မနေရလည်းအတော်များဆက်သွားတယ်။တော့အချင်းနေမကောင်းဘူးကြီးတရားလုံးအကုန်ချောက်ချာမလို့အကုန်လုံးဒီနေ့တော့ဘူဝါရီရောအကုန်လုံးဒီနေ့ဆက်သွားတယ်လို့ကြားပါတယ်။ရွာမှာဘယ်နည်းအောင်ကြံနေလဲတော့သိကြတော့မရသေးဘူး။လာရှိုးပဲအကုန်လုံးရှိသွားပါတယ်
။ပြီးခဲ့တဲ့ဇွန်လ22ရက်နေ့နဲ့23ရက်နေ့တုန်းကနန့်ဆန်မြို့နယ်အတွင်းတမတော်နဲ့ TNLA ဖွဲ့တို့အကြားတိုက်ပွဲပြင်းထန်ဖြစ်ပွားခဲ့ပြီးမန်လန်းကျွော်ရာ300ခန့်ကိုတမတော်ကနေရွာဖုံးကြီးကျောင်းမှာထိန်းသိမ်းထားပြီး TNLA နဲ့ဆက်ဆက်မှုရှိမရှိအခြေအနေကိုစစ်ဆေးမေးမြန်းနေခဲ့တာပါ။မင်းညနေပိုင်းမှာတမတော်ကနေပြန်လည်လှုပ်ပေးခဲ့ပြီးနောက်ပိုင်းရွာသားတော်များများဟာစစ်ပေးလို့ရနန်းဆန်မြို့နဲ့နန်းလင်းရွာနန်းပတ်ရွာတွေနဲ့လာရှုံမြို့ကိုတင်းချောင်နေကြရပါတယ်။လာရှုံမြို့တွင်စစ်ပေး200ကျော်တင်းချောင်ရောက်ရှိနေတယ်လို့လာရှုံရှမ်းလူငယ်ဖွဲ့တာဝန်ခံဆိုင်းဟန်ကပြောပါတယ
်။သူတို့ဖုံးဝင်ကြောင်တုံးနေရလောက်မှလာနေတာတဲ့ကျွန်တော်25ဖုံးကြောင်မှလည်းရောက်နေတယ်လို့တော့ပြောတယ်။အရောက်100ကျော်လို့လည်းပြောတယ်။ကျွန်တော်တို့ဒီလာရှုံမြို့မှာကရောက်လာပြီဆိုတော့ဖွဲ့လေတိုင်းကသူဖုံးဝင်ကြောင်ပဲဖုံးဝင်ကြောင်မှရောက်လဲဆိုအဲဖုံးဝင်ကြောင်မှဝိုင်းပြီးတော့သွားကူညီတာအဲ့လိုမျိုးတွေပဲရှိခဲ့ဗျ။
မန္လန်းကျွော်မှာလူရည်တထောင်လေးပါရှိနေပြီ900ကျော်ဟာနေရာကနေတိမ်းရှောင်နေကြရပါတယ်။မြမတမတော်ကနေမန္လန်းရွာသား13ဦးကိုဖမ်းဆီးထားပြီးသူဦးကိုတော့ရဲနိုင်မှုကြောင့်တေဆုံသွားတယ်လို့မန္လန်းရွာသားတာအိုက်လှကဆက်ပြောပါတယ
်။တောင်းဦးကိုတို့အခုလက်ထက်ခုနှစ်ဦးလက်ထက်တော့တို့လက်ထက်မှာပါနော်။ခုနှစ်ဦးကိုမနေ့ကတို့အဒီစစ်တပ်ဘက်ကပေါ့နော်။အဲဒီနံပါတ်ကိုအကုန်လုံးပေါ်ခဲ့တယ်။အခုလောလောဆယ်အဒီခုနှစ်ဦးကကျတော့စစ်တပ်ကောင်ပေါ်မှာပဲရှိတယ်လို့တင်ကြပါတယ်။ကျလေရွာသားပဲကောနော်ရွာသားဟိုသူတို့ခေါ်ပြီးတော့မှသူရိုင်းနေတယ်ဆိုတာမသိအဲတီသွားတော့ကျွန်တော်အဒီမန်လန်းနဲ့နမင်းကြားမှာတော့သူတို့အညာမှာပဲပြစ်ထားခဲ့တယ်ပြစ်ထားတဲ့အချိန်မှာ CNA ဝစ်ခုံနေဝစ်ပြီးတော့အလန်လန်ဒီနာမှာပဲပြစ်ထားပြီးတော့မှတစ်တိုင်းနေခေါ်ပြီးတော့မှသူ့ဘော်ဒီတိုင်းနဲ့ပုံလာတီသွားတဲ့ဒီကြောင် CNA ကိုဆွဆွဲလို့ရအောင်ပေါ့နော
်ဒေဆုံးသူရွာသားလောင်းကိုပြန်တွေ့အချိန်မှာ CNA လေးသတ်သားဝတ်စုံနဲ့တွေ့ရတယ်လို့လဲမန်လန်းရွာသားတိုင်းလှကပြောပါတယ်ဖန်စီခံရသူတွေထဲမှာကျွေးရအုပ်ချုပ်ယူမှုလဲပါဝင်နေတယ်လို့လော်လော့ဆယ်ဆယ်ခုနှစ်ဦးခန့်ကိုမြမတ်တမတော်ကနေဖန်စီထားဆဲလို့သူကဆိုပါတယ်။ TNL တန်းပလောင်တမတော်အနေနဲ့နန့်ဆန်မြို့နယ်တွင်းမှာစွန့်ရည်မြှင့်တင်တန်းပို့ချနေတဲ့အချိန်တွင်မြမတ်တမတော်ကနေထိုးစစ်ဆင်လာတာကြောင့်တိုက်ပွဲဖြစ်ပွားခဲ့တယ်လို့လဲဆိုပါတယ်။လက်ရှိအချိန်ထိတော့ရှမ်းပြည်နယ်နန့်ဆန်မြို့နယ်နဲ့ကုတ်ခိုင်မြို့နယ်တွင်းမှာတမတော်နဲ့ TNL တို့အကြားစစ်ရေးသိမ်းမှန်နေဆဲဖြစ်ပါတယ်။စီယေပတိပခအတွင်းဒေရခံတွေထိခိုက်မှုတွေရှိနေတာကြောင့်တိုက်ပွဲတွေဆုံးသတ်တဲ့ပြီလို့ပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီ UPDJC အသွင်းမှုဖွဲ့ဝင်တာလှဖေးကပြောပါရယ
်ဒီနေ့ဖြစ်ပေါ်တဲ့ဒေသတွေမှာကျွန်တော်တို့ရဲ့ဒေသခံတိုင်းရင်းသားတွေဘယ်လိုမျိုးမဆိုပါဗျာဒါကဒီနေပြတော်ပေါ်မပြောပါဘူးဒါစစ်နောက်ပြည်ပခကြောင့်ဂျာနေရအနေပြီးတော့မှကိုယ်တိုင်းရင်းသားတွေဒီလိုဆိုးဆိုးနေတာမျိုးတွေဖြစ်တယ်ကမကောင်းပါဘူးကျွန်တော်တို့ဒီကမ္ဘာမျက်နှာစာမှာလည်းဒါဒီမှာမှဆက်ကြကောင်းပါတယ်ဒီကိုချင်းတွေကျွန်တော်တို့ကရှင်းနေနိုင်နေရနဲ့ပြောပေါ်ပြောဟိုရိုးသားမှုနေပါလို့ဒီလိုတွေဆက်ဖြစ်နေတဲ့အနေအထားမျိုးကိုအများဆုံးတတ်သိချင်ပါပြီလို့
အခုလိုတိုက်ပွဲဖြစ်ပွားနေမှုနဲ့ပတ်သက်ပြီးတော့နန်းဆန်မြို့နယ်မန်လန်းကျွော်နီတော်တွင်းတနေရမှာ TNL လက်လက်ကင်ဖွဲ့ကတင်နန်းဖိုးလေးနေကြောင်းသတင်းရစွန်လ23ရက်နေ့မှာတပ်မတော်စစ်ကြောင်းတွေကလိုက်လံရှင်းလင်းရမှာတိုက်ပွဲဖြစ်ပွားခဲ့ပြီးလက်ကြီးရေစခန်းပုံးတစ်ခု uniform 40စုံစေဝါပစ္စည်းမျိုးစုံနဲ့လက်လုံမိုင်းတွေသိမ်းဆည်းရမိတယ်လို့မြမတပ်မတော်ကလည်းမနေ့ကသတင်းထုတ်ပြန်ထားပါတယ်စွန်လ23ရက်နေ့ကနေ26ရက်နေ့အထိနေမြေရှင်းလင်းရေးလှုပ်ဆောင်ခဲ့ရမှာတမရော်ဘက်ကစစ်တီတချို့ကြာဆုံးမှုတွေရှိခဲ့တယ်လို့ TNL ဘက်ကလောင်လီလောင် M22/22 လဲဆက်လက်တလဲ G22/22 လဲ M22/22 လဲ RPG ဒုံးသီး26လုံး60မမဘုံးသီး7လုံး M22G14 ခု၎င်းရဲ့ကြီး800တောင်းစနိုက်ပါကြီးအိမ်3ခုစံရွက်စာရန်မျိုးစုံစစ်ဝတ်ပစ္စည်းမျိုးစုံသိမ်းဆည်းရခဲ့ကြောင်းတမရော်ကကွေရေးဦးစီးချုပ်ရုံးကနေတရင်ထုတ်ပြန်ထားပါတယ်ခင်ဗျာ
99အိမ်စုံစမ်းတင်ပြခဲ့တာပါရှင်